မြန်မာနိုင်ငံမှာလွန်ခဲ့တဲ့၂၄နှစ်အတွင်းကိုဗစ်ရောဂါတက်ခွဲနေမှုနာပေါင်း11,686ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအကြီးအတွက်4,049ယောက်ထပ်တွေ့ပြီးနောက်ထပ်သေဆုံးသူ109ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုသေဆုံးသူအကြီးအတွက်ဟာဆီယနာသေးပြီးနောက်ပိုင်းအများဆုံးအကြီးအတွက်ဖြစ်တယ်လို့ပိုးတွေနှုန်းကလည်း 34.63 ရာခိုင်နှုန်းရှိတာကြောင့်တနေ့တက်တနေ့ဘိုးပြီးတိုးလာနေတဲ့သဘောပါပဲ။ဒီနေ့ထိဆိုရင်ပိုးတွေ့သူစုစုပေါင်း23,000ကျော်ရှိပြီဖြစ်ပြီးအဲ့ဒီအထက်က13,000နီးပါးဆေးရုံတွေကနေဆင်းသွားကြပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက4,036ရှိပြီဖြစ်ပါတယ်။လက်ရှိကိုဗစ်တတိယလိုင်းမှာတော့အောက်ဆီဂျင်လိုအပ်ချက်များနေပြီးအောက်ဆီဂျင်ဘူးတွေကိုတန်းစီစောင့်ဆိုင်းဖြစ်ယူနေကြတာတွေနေရာအတော်များများမှာတွေ့နေရပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိပြီးဒါကိုနိုင်ငံရေးရအမျှထုတ်ခြင်းတဲ့သူတွေရှိနေတယ်ဆိုပြီးတော့ပြစ်တင်ပြောဆိုထားပါတယ်။ဒါပေမဲ့လက်တွေ့အကူအညီပေးနေတဲ့ပရဟိတလုပ်သားတွေနဲ့ကိုယ်တိုင်ကြုံတွေ့နေရသူတွေကတော့ဒီပြောဆိုချက်ကိုသဘောမတူကြပါဘူး။လက်ရှိမှာအောက်ဆီဂျင်ဆက်ရုံတွေမှာလူတယောက်ချင်းစီကအောက်ဆီဂျင်ဖြည့်တာတွေကိုစစ်ကောင်စီကပိတ်ပင်ကန့်သတ်ထားပါတယ်။အခုဆိုရင်တနင်္ဂနွေလုံးမှာ stay at home မလိုအပ်ဘဲအပြင်မထွက်အိမ်တွင်းနေအမိန့်ထုတ်ပြီးကန့်သတ်ထားတာ84မြို့နယ်ရှိသွားပါပြီခင်ဗျာ။